တောင်စီရမှာပြည်ရင်းစစ်ထိကြီးထွားလာမှာကိုစိုးရိမ်နေရတဲ့အထိဖြစ်ပွားနေတဲ့ပြစ်ကတ်တွေကနေထွက်ပြေးလာကြသူအရသာထောင်ပေါင်းများစွာရှိရာစခန်းတွေကတခုမှတက်ခိုက်မှုဖြစ်ပွားရာကငင်းချင်းထင်းထင်းတက်ဖွဲ့နှုတ်သိဆုံးသွားတဲ့အကြောင်းကုလသမဂ္ဂကပြောပါတယ်။ဂျွန်လေးပြည်နယ်အကိုဘာမြို့ကအခြေစိုက်စခန်းတစ်ခုမှာဖြစ်ပွားခဲ့တဲ့တက်ခိုက်မှုအတွင်းအိန္ဒိယနိုင်ငံသားကုလသမဂ္ဂငင်းချင်းထင်းထင်းတက်ဖွဲ့ဝင်နှုတ်သိဆုံးပြီးနောက်တစ်ဦးကတော့ဒဏ်ရာရခဲ့တဲ့အကြောင်းဒီကနေ့ပဲကုလသမဂ္ဂကကြေညာချက်တစ်စောင်ထုတ်ပြန်ပြောဆိုခဲ့တာပါ။အိန္ဒိယနိုင်ငံရဲ့ကုလသမဂ္ဂဆိုင်ရာကိုယ်စားလှယ်အရှုပ်မူကကြီးကတော့ငင်းချင်းတက်ဖွဲ့ဝင်၃ဦးကိုလူအလူမျိုးလက်နက်ကလူငယ်အုပ်စုတစုကပြစ်မှတ်ထားတပ်ဖြတ်ခဲ့တာဖြစ်တဲ့အကြောင်းအစိုးရမှပဲပြောဆိုခဲ့တာပါ။ဒါပေမဲ့လည်းတက်ခက်ခံရတဲ့အကြောင်းရင်းနဲ့ပတ်သက်လို့ရောစခန်းတွင်းမှာရှိနေကြတဲ့ဒင်ကာလူမျိုးစုကအရက်သားတွေထိခိုက်သေးခြင်းမရှိမှရှိဆိုတာကိုရောရှင်းရှင်းလင်းလင်းတော့မသိရပါဘူး။ကုလသမဂ္ဂကတော့ကျန်ဝင်နှန်းတွေကိုဘေးလွတ်ရာပြောင်းရွှေ့ပေးဖို့တက်ခက်ခံရတဲ့အကူပုံမျိုးကိုဒီကနေ့ပဲရရင်နေဆစ်လွတ်ထားတဲ့အကြောင်းပြောပါတယ်။လူအမျိုးနွယ်ဒုသမဟောင်းရစ်မာချာဂျူဘာမျိုးကစစ်ဌာနချုပ်မှာအာနာသိမ့်ဖို့ကြိုးပမ်းခဲ့တဲ့အကြောင်းဒင်ကာမျိုးနဲ့သမရဆာဖာခီယာကဒီသတင်းပတ်ထဲမှာပဲဆွဆွဲခဲ့ပြီးတဲ့နောက်အချမ်းဖက်မှုတွေပေါ်ပေါက်လာရမှာအခုဆိုရင်လူပေါင်း900လောက်ထိသေဆုံးခဲ့ပြီးဖြစ်ပါတယ်။အမေရိကန်သမရဘရက်အိုဘားမားကတော့တက်ခတ်မှုတွေချက်ချင်းရဆိုင်မှုတောင်းဆိုလိုက်သလိုတိုင်းပြည်ဟာအတိတ်ကအမောင်းခေတ်ကိုပြောင်းရောက်သွားနိုင်တဲ့အကြောင်းလဲမနေ့တုန်းကပဲသတိပေးခဲ့ပါတယ်။တောင်ဆူရန်ကအမေရိကန်တန်ယုံနဲ့အကျိုးစီးပွားလေးကိုကာကွယ်ဆောက်ရှောက်နိုင်မှုအတွက်လည်းအမေရိကန်တပ်ဖွဲ့ဝင်နောက်ထပ်45ယောက်စစ်လွတ်ထားတဲ့အကြောင်းသမ္မတကပြောပါတယ်။